မြန်မာနိုင်ငံဟာကမ္ဘာပဋိပက္ခအညွန့်ငယ်အဆင့်နံပါတ်1မှာရှိပြီးမြန်မာပြည်တွင်းစစ်ဟာကမ္ဘာမှာတတိယအသေးအပြောက်အများဆုံးဖြစ်တယ်လို့လက်နက်ကိုင်ပဋိပက္ခတွေကိုစောင့်ကြည့်လေ့လာနေတဲ့ ACLD ရဲ့အဖွဲ့ကအခုလ6ရက်နေ့နဲ့လဲတုံ့တက်ချက်ပုံပြမှာပြောလိုက်ပါတယ်။2024ဇန်နဝါရီလမှာမြန်မာပဋိပက္ခကညွန့်ငယ်အဆင့်1မှာရှိခဲ့တာမို့အဆင့်တစ်ဆင့်ကျသွားခဲ့တာပါ။ပဋိပက္ခပြန်နိုင်ရမှာကဘာမှနံပါတ်6ရှိပြီးကဘာမှအပိုင်းပိုင်းအဖြစ်ဆုံးပဋိပက္ခလည်းဖြစ်နေတယ်လို့ ACLD အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာပြထားပါတယ်။အရသားတွေအတွက်ကဘာမှအနည်းအများဆုံးအညွန့်ဆင့်အဖြစ်စရုပ်ထလိုက်နေပါတယ်။တိုင်းပြည်လူဦးရေ43ရာခိုင်နှုန်းလူဦးရေအဖြစ်22,800ကျော်ဟာပဋိပက္ခနယ်မြေထဲမှာရှိနေကြတာပါ။ရခိုင်ပြည်နယ်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်တို့မှာပဋိပက္ခဖြစ်ရတွေအများဆုံးဖြစ်ခဲ့တာကိုပြနေပါတယ်။တိုက်ပွဲပေါက်ကွဲမှုတွေနဲ့အရသားတွေအပေါ်အကြမ်းဖက်မှုတွေကိုပဋိပက္ခဖြစ်ရတွေဖြစ် ACLD ကတုံ့နှုန်းပြောဆိုပြီး2024ဒီဇင်ဘာအထိမန္တလေးတိုင်းမှာ23ရာခိုင်နှုန်းရခိုင်ပြည်နယ်မှာတော့3ရာခိုင်နှုန်းတိုးလာလိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။စကိုင်းနဲ့ကချင်မှာတော့38ရာခိုင်နှုန်းနဲ့26ရာခိုင်နှုန်းရှမ်းမြောက်မှာ8ရာခိုင်နှုန်းအသီးသီးကျသွားလိမ့်မယ်လို့လည်း ACLD ကခန့်မှန်းလိုက်ပါတယ်ခင်ဗျာ။